ထမဆုံးကတော့ကိုကန့်တက်ထိန်ထားတဲ့လာရှိုကိုစစ်ကောင်စီကထပ်ပြီးပုံကျဲတိုက်ခိုက်ခဲ့တာပါ MNDA ကိုကန့်တက်ဖွဲ့ကထိန်ချုပ်ထားတဲ့လာရှိုမျိုးကိုစစ်ကောင်စီကဒီနေ့အောက်တိုဘာ23ရက်တရက်ထဲမှာပဲလေကြောင်းကနေအနည်းဆုံး2ကြိမ်ပုံကျဲတိုက်ခိုက်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်လာရှိုမျိုးကိုအောက်ဂတ်စ်လက30ရက်နေ့ကနေဒီနေ့ထိစစ်ကောင်စီဘက်ကပုံကျဲတိုက်ခိုက်တာကအကြိမ်စုစုပေါင်း20ထက်မနည်းရှိသွားပြီလို့လည်းပြောပါတယ်ဒီတက်ခက်ခံရမှုနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးကိုစီသူပြောပြပေးပါအောင်ခင
်ဗျ MNDA ကိုကန့်တက်ထိန်ချုပ်ထားတဲ့လာရှုမြို့ကိုပထမအကြိမ်ပုံကျဲတက်ခတ်မှုမှာမေဟန်ကြီးရွာနီးကအရက်ချက်ဆက်ရုံမီးလောင်ပျက်စီးခဲ့ပြီးတော့လူအထိခိုက်မရှိခဲ့ပါဘူးဒုတိယအကြိမ်တက်ခတ်မှုမှာတော့အထိခိုက်အခြေအနေကိုတော့စုံစမ်းနေစေဖြစ်ပါတယ်လာရှုမြို့ပေါ်စစ်ကောင်စီရဲ့ပုံကျဲတက်ခတ်မှုနဲ့ပတ်သက်ပြီးတော့လာရှုမြို့ကစစ်ရှောင်နေသူတဦးက VOA ကိုအခုလိုပြောပါတယ်
မကောက်သေးရည်သွားတယ်ပထမမနေ့အစောပိုင်းတစ်ခေါက်ကဒီလာရှူကနေပြီးတော့ကျိုးဒီနေဟန်တဲ့ဆက်ပေါ့ဒီဘောပဲဆက်အဲ့မှာရိုးရာရက်ချက်ဆက်ယုံဆိုတာရှိတယ်အဲ့မှာသူကပဲရက်ကွက်ထဲရောက်မယ်ကိုစံတန်ပေါ့ရိုးရာရက်ချက်ဆက်ယုံအဲ့မှာကျဲသွားတယ်ရက်ချက်ဆက်ယုံထဲမှာဘယ်သူမှမနေဘူးဘူးမသိဘူးဒီစက်ကနာရီလောက်အချိန်မှာကျတော့ဒီဟိုဘိတ်မှာကျဲသွားတယ်လို့ပြောတယ်သူတရားခေါက်တော့မသိသေးဘူးဒီနေ့တရက်ထဲမှာအချိန်ကျဲသွားပြီမကောက်သေးသွားပြီ
MND ကိုကန်တက်ကတော့မေဟန်ကြီးရွာအုပ်စုကိုစံတန်ရွာမှာရှိတဲ့အရက်ချက်ဆက်ယုံကိုမနက်၈နာရီ35မိနစ်မှာစစ်ကောင်စီကလေကြောင်းကပုံကျဲတိုက်ခတ်ခဲ့ကြောင်းလူအထိခိုက်မရှိကြောင်းနဲ့ပောက်ကွဲမှုကြောင့်မီးလောင်နေတာတွေကိုမိသက်ဦးစီးဌာနကငြိမ်သက်နေကြောင်းဖော်ပြပါရယ်။ဒီလ22ရက်နေ့သကောင်အကျော်22ရက်နေ့ည12နာရီ18မိနစ်ခန့်ကလည်းအရှုံမျိုးရက်ွက်စနစ်နဲ့ရက်ွက်ရှစ်အဆက်မန်စုဖျားအနီးလူနေရက်ွက်အတွင်းကိုလေကြောင်းကပုံကျဲတိုက်ခတ်ခဲ့ပါရယ်။ဒီတိုက်ခတ်မှုမှာအရက်သား3ဦးထိခိုက်ခဲ့ကြောင်း MNDA ကသတင်းထုတ်ပြန်ပါရယ်။ဒီအပိုင်းတွေအတွင်းမှာတော့ MND ကိုကန့်တက်ထိန်ချုပ်ရာလာရှုအပြင်လောက်ကိုင်းတဲ့တိမ်တီမြို့နယ်တွေနဲ့ DNL တအန်းထိန်ချုပ်ရာနောင်ချိုနမ်ဆန်မြို့တွေကိုစစ်ကောင်စီကနေစဉ်ဆိုသလိုလေကြောင်းကတိုက်ခိုက်နေပါတယ်။ရှမ်းမြောက်တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ။